ကိုကျော်အောင်ရင်စီစဉ်တင်ဆက်တဲ့အမှုပြညာမှုကောင်းကင်ကဏ္ဍမှာဒီတစ်ပတ်တော့အကြီးမားဆုံးကဗျာရွတ်ဆိုပွဲတစ်ခုအကြောင်းကိုနားဆင်ရမှာပါလွတ်လပ်စွာအမှုပြညာဖန်တီးခွင့်လွတ်လပ်စွာပြောဆိုထုတ်ဖော်ခွင့်တွေမရှိတဲ့နိုင်ငံတွေစီကစာပေအမှုပြညာသမားတွေရဲ့ကိုစားကဘာနှံ့ငါကဗျာသမားတွေစာပေအမှုပြညာသမားတွေနိုင်ငံလိုက်စုဝေးကြပြီးတော့စက်တင်ဘာလ24ရက်နေ့မှာကဗျာတွေရွတ်ဆိုခဲ့ကြတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာရှိတဲ့မြန်မာတန်ယုံရှင်မှလည်းအမှုပညာရှင်တွေစုဝေးပြီးတော့ကဗျာတွေရွတ်ဆိုကြရတဲ့အကြောင်းကိုကျော်အောင်ကဆက်ပြီးတင်ဆက်မှာပါရှင
်ဘယ်နေရာမှာမဆိုလွတ်လပ်စွာပြောဆိုခွင့်ရှိရမယ်ဆိုတဲ့ရွယ်ချက်နဲ့စက်တင်ဘာလ24ရက်နေ့ကိုရွေးချယ်ပြီးတော့နိုင်ငံတကာလိုက်ကဗျာရွတ်ဆိုတဲ့လှုပ်ရှားမှုလုပ်ခဲ့ကြပါတယ်ကဗျာသမားတသိန်းကနိုင်ငံ95နိုင်ငံကမြို့ကြီး450မှာတရက်ထဲအတူကျင်းပခဲ့ကြတာပါအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာလည်းမြန်မာတန်ယုံ၊ယီမင်တန်ယုံ၊ထက်မင်းနစ္စတန်တန်ယုံနဲ့ဘာရိန်းတန်ယုံတွေရှိမှာဝါရှင်တန် DC ဒေသတစ်ပိုက်ကကဗျာသမားတွေ၊စာသမားတွေ20ကျော်စုဝေးပြီးတော့ကဗျာတွေရွတ်ဆိုခဲ့ကြပါတယ်။အဲ့ဒီထဲမှာဝါရှင်တန် DC area Maryland ပြည်နယ်မှာနေတဲ့ပကြီးလဲဆွဲကဗျာတွေစာတွေလဲရေးတဲ့ဒေါက်တာကြည်မေကောင်းလဲပါဝင်လှူရှားခဲ့ပါတယ
်။ကျမတို့ပထမဆုံးတော့ယီမင်တန်ယုံရှိမှာစုကြတယ်လေ။မနေ့ကပဲယေမန်သမ္မတအာနာစင်ကယေမန်ကိုပြန်သွားတယ်ပြန်ပြီးတော့အာနာသိမ့်ဖို့ဆိုတဲ့သဘောလीအဲ့တော့ယေမန်ကကဗျာစီယာတော့ပါမလာဘူးဒါပေမဲ့ရှေ့လေပိုင်းဒေသလေဘနန်မှာကြီးတဲ့ကဗျာစီယာတယောက်ကယေမန်ကဗျာတွေကိုအင်္ဂလိပ်လိုဘာသာပြန်ထားတာကိုလင်းငါပုတ်လောက်ဖတ်တယ်လीဖတ်ပြီးတော့လမ်းလျှောက်သွားပြီးတော့မြမတန်ယုံရှိမှကြတော့ကျမဖတ်တယ်လေအဲ့လိုပဲလေးပုတ်လောက်ဖတ်တယ်ဒီနေ့ကလည်းမိုးရွာမယ်လို့ပြောတော့ကျမစာရွက်တွေကဗျာစာအုပ်တွေ plastic 8နဲ့ထည့်ထားတယ် poems in a plastic bag plastic 8ထဲထည့်လာတဲ့ကဗျာတွေပေါ့အဲ့တော့ plastic 8ထဲမှာဘာကဗျာတွေထည့်လာလဲပေါ့မြမတန်ယုံမှဖတ်ဖို့ဆိုတော့ poems in a plastic bag which one should I read in front of the Burmese embassy?Sorry, but I will not even say Burma/Myanmar. ကျမဘာအကြောင်းနေဖတ်လို့ရလဲ။သေသွားပြီးတဲ့လူတွေအကြောင်းတော့ဖတ်လို့ရတယ်လေ။သေနေပြီးဆိုတော့သူတို့ထပ်ဒုက္ခရှာလို့တော့မရှိဘူးထင်တယ်လေ။အဲ့တော့မြို့အကျဉ်းချံနေရလဲ၊ကြံတော်တင်ချိုင်းကနေရေဝေးကိုပြောင်းလိုက်ပြီလေ။အဲ့တော့ရေဝေးဆိုတာအတိတ်ပဲလေရှင်းပြလိုက်တာပေါ့။ဗမာစကားနားမလည်တဲ့သူတွေအတွက်ကရေဝေးဆိုတာရေနဲ့ဝေးနေတာနေပူထဲမှာပူအိုက်နေတာ tight regimented rows of yewe far from water baking in the sun ဗမာပြည်တွင်းမှာနိုင်ငံရေးအကျဉ်းသမား2000ကျော်ရှိနေတယ်ဒီထဲက150လောက်ကအမျိုးသမီးတွေဖြစ်နေတယ်ဒီထဲမှာ blogger တွေလည်းပါတယ်ကဗျာဆရာတွေလည်းပါတယ်ကျမတို့ရဲ့ဒီဟာတပညာရှင်ဇာကနာလည်းထောင်ထဲရောက်နေပါတယ်ဆိုအဲ့လိုအဲ့ဒီကဗျာ
Washington DC ဒေသတစ်ပိုက်ကကဗျာသမားစာသမားတွေကိုတာဝန်ခံစုဝေးပြီးတော့ကဗျာရွတ်ဆိုတဲ့လှုပ်ရှားမှုကိုဥဆောင်ခဲ့တဲ့သူက Split This Rock ဆိုတဲ့စာပေနုပညာဖွဲ့ကညွှန်ကြားမှု Sarah Browning မှာ
The poets uprising throughout the world we should give voice to the poets who are silenced on that day and we chose Burma
ကဗျာရင်းမရင်းနိုင်မရွတ်နိုင်မဖြစ်နေရတဲ့မြန်မာလိုရီမင်လိုနိုင်ငံတွေကကဗျာသမားတွေကိုရည်ညွှန်းပြီးတော့ကဗျာတော်မှာကျမတို့ကကဗျာအလှူရှောင်းမှုကြီးတစ်ခုလုပ်ပြီးသူတို့ကိုစားအတန်တွေကိုထုတ်ဖော်လိုက်တာပါပဲ
700 events throughout the world in 95 countriesBut of course in some countries poets can't participate they can't speak out and Burma is one of those
ကဗာတဝမ်းမှာဒီကနေ့ကဗျာရွတ်ဆိုလှုပ်ရှားမှု900ရှိပါတယ်95နိုင်ငံမှာကျင်းပတာပါတချို့နိုင်ငံတွေကတော့ဒီလှုပ်ရှားမှုမှာမပါဝင်နိုင်ပါဘူးသူတို့မရွတ်ဆိုနိုင်ကြပါဘူးအဲ့ထက်မှာမြန်မာပြည်လည်းပါပါတယ်မြန်မာပြည်မှာကလွတ်လပ်စွာပြောဆိုရေးသားဖန်တီးခွင့်တွေမရှိပါဘူ
း Also we want to speak out on to our own governmentto stop supporting regimes such as
tomorrow ye khu lou sha mu ga tomorrow nai ngan ga aso ya ri ko le ti yang pyo de lou sha mu ba pi tu ri ye lut let mu ri ko pei pin thain chou ni de ana shin ri ko thauk pan set san ni ya ri ko yet pit pho ba taung so de lou sha mu ba
dictators are threatened by writers that's why they jail them
ana shin ri ga sa pe tama ri ga bya tama ri ye chain chaw da ko khan ni ja ya ba de da jaung mu lo le di lu ri ko ana shin ri ga phan si thong cha ni da bo စာပေအမှုပညာသမားတွေကသူတို့ကိုချိန်ချောက်တယ်လို့မထင်ဘူးဆိုရင်သူတို့ကိုဖမ်းမှာလည်းမဟုတ်ပါဘူး ထောင်ချပြီးတော့နှိမ့်ဆက်ညှဉ်းပန်းမှလည်းမဟုတ်ပါဘူးတက်ကြမှလည်းမဟုတ်ဘူးပေါ့ဒီကဗျာရီစာရီမှာကအဲ့ဒီလောက်ထိတောင်မှစွမ်းအားရှိတာပ
ါဝါရှင်တန်ဒီစီအေရီယာမှာစက်တင်ဘာလ24ရက်နေ့တုန်းကလှုပ်ရှားခဲ့တဲ့ကဗျာရုပ်ဆိုပွဲကိုဥဆောင်ခဲ့သူဆာရာဘရောင်နင်းပြောသွားခဲ့တာပါအဲ့ဒီကအမေရိကန်နိုင်ငံတစ်ခုထဲမှာနေမယ်နေရာပေါင်း280လောက်မှာကဗျာရုပ်ဆိုတဲ့လှုပ်ရှားမှုတွေကိုတပြိုင်တည်းလှုပ်ခဲ့ကြပါတယ်မြန်မာပြည်မှာစာပေနုပညာလွတ်လပ်ခွင့်မရှိဘူးကိုယုံကြည်တဲ့အတိုင်းရဲရဲဝင့်ဝင့်ဖန်တီးတင်ဆက်ခဲ့ကြတဲ့သူတွေကိုလည်းအာဏာပိုင်တွေကဖမ်းဆီးထောင်ချတယ်ဆိုတာကမ္ဘာတစ်ပတ်မှာရှိကြတဲ့အနုပညာသမားတွေကကောင်းကောင်းသိနေပါလေ။အဲဒါကြောင့်လဲသူတို့တွေလွတ်မြောက်ရေးနဲ့သူတို့ရဲ့ကိုယ်စားတန်တွေကိုကမ္ဘာမှာကြားနေရအောင်ကမ္ဘာပြည်သူတွေပို့ပြီးတော့နားလည်စာနာမိနိုင်အောင်အခုလိုအနုပညာလှုပ်ရှားမှုတွေကမ္ဘာတစ်ပတ်မှာပေါ်ပေါက်နေတာပါခင်ဗျာ
။ကိုကျော်လွင်ကအနုပညာမှုကောင်းငင်ကဏ္ဍကိုစီစဉ်ထုတ်လွှင့်ခဲ့တာပါရှင်။